မြန်မာစစ်အစိုးရရဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကိုစုံစမ်းဖော်ထုတ်ပေးဖို့ကုလသမဂ္ဂအနေနဲ့ကော်မရှင်တရဖွဲ့စည်းဖို့ကိစ္စကိုသမ္မတအိုဘားမားအစိုးရကထောက်ခံမှုအတွက်အမေရိကန်အထက်လွှတ်တော်အမတ်32ယောက်ကစာရေးသားတောင်းဆိုတဲ့အပေါ်မှာမြန်မာရေးလှုပ်ရှားသူတွေကထောက်ခံကြိုဆိုလိုက်ကြပါတယ်။အထက်လွှတ်တော်အမတ်32ယောက်ကတောက်ကြနေမှာအဲ့ဒီစာကိုတော့နိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်ကိုရေးသားပေးပို့ခဲ့တာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားတယ်ဆိုတော့ကိုဇော်ဝင်းလိုင်ကြီးဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာစစ်အစိုးရကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရာဇဝတ်မှုပြစ်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုနေတာတော့ကြားပါပြီ။နေဆက်ဒေသအပါအဝင်မြန်မာနိုင်ငံအတွင်းစစ်အစိုးရကကျူးလွန်နေတဲ့ဒီအခွင့်အရေးချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ထက်မြန်မာနေဆက်အခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ဦးအောင်သူငင်းကပြောပါရစေ။
ကျွန်တော်တို့ပြည်ရင်ပြည်နယ်မှာကိုကြုံတွေ့ခဲ့တဲ့အတွေ့အကြုံတွေပေါ့ဗျာ။တချို့ရာလုံးရွက်မီးရှို့လာလို့ဒါတွေအတင်းအဓမ္မရွှေ့ပြောင်းတာတို့ကပြောရမယ်ဆိုရင်တော့စစ်ရာဇဝတ်မှုမြောက်တဲ့ကိစ္စတွေပါ။ဒါနောက်တစ်ခုကကြတော့ဒီထဲမှာဟိုအမျိုးသမီးတွေကိုမတော်မတရားလုပ်ခဲ့ဆိုတဲ့ကိစ္စတွေလည်းအစီရင်ခံစားတွေအများကြီးရှိရတယ်ပေါ့လေဆိုတော့ဒါတွေတော့ညောက်ပါတယ်ဒါပေမဲ့ဟိုတနိုင်ငံလုံးအတိုင်းအတာနဲ့ပြောရင်တော့လက်ရှိကလည်းဟိုပြည်ဝင်စင်ဖြစ်နေတယ်ဆိုတဲ့အနေအထားမှာဒီအပြစ်ခရက်ဆဲလုပ်ထားတဲ့ဒေသတွေကလည်းတော်တော်များများကြီးကြီးပြင်းပြင်းရှိနေတော့တနိုင်ငံလုံးအတိုင်းအတာနဲ့ခြုံပြောရင်တော့ဘလောက်အတိုင်းအတာလဲဆိုတော့ပြောလို့ခက်ပါတယ
်အမေရိကန်အထက်လွှတ်တော်အမအများစုကအခုလိုတက်တက်ကြွကြွတောင်းဆိုလိုက်တာဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကတုံ့တက်ပါတယ်
။ခုအဲ့ဒီလိုမျိုးအမေရိကန်နိုင်ငံကနေပြီးတော့တက်တက်ကြွကြွနဲ့စီနေတာတွေ32ဦးကိုယ်တိုင်ကနေပြီးတော့မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့လူသားချင်းစာနာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအားလုံးနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂလူညွန်းကောင်စီအရပဲဖြစ်ပါစေကုလသမဂ္ဂလူခွင့်ရေးကောင်စီအရပဲဖြစ်ပါစေစုံလိုက်ကော်မရှင်ဖွဲ့ပြီးတော့လွှတ်တယ်ဆိုတဲ့ကိစ္စကပိုပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့ကယခင်ကအမေရိကန်ကိုယ်တိုင်ကအဲ့ဒီလိုမျိုးတက်တက်ကြွကြွလုပ်နေတာမရှိခဲ့လို့ကြံ့ကြံ့နေကြတာဖြစ်တယ
်။ HREIB လူ့အခွင့်အရေးပညာပေးအဖွဲ့မြန်မာပြည်ကညွှန်ကြားရေးမှူးဦးအောင်မျိုးမင်းကလည်းအထက်လွှတ်တော်အမတ်32ယောက်ရဲ့တောင်းဆိုချက်ကိုထောက်ခံလိုက်ပြီးတော့မြန်မာပြည်အတွက်လူ့အခွင့်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းတင်တာကြာပြီလို့ဆူဒန်နိုင်ငံဒါဖာဒေသမှာဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ပြပါတယ်။
ခုလိုမျိုးအထူးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့အခြေအနေကမြန်မာပြည်မှာလုပ်တင်တာကြားပါပြီ။ဘာဖြစ်လို့ဆိုတော့ဆူဒန်နိုင်ငံတို့မှာဖြစ်ခဲ့သလိုလူမျိုးတုံးတက်ချက်မှုတွေပုံစံမျိုးတွေတို့ကကျွန်တော်တို့စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေကျွန်တော်တို့အများကြီးရှိပါတယ်။အထူးဖြင့်တိုင်းရင်းသားဒေသအတွင်းမှာပြည်ရွာတွေကိုပြောင်းရွှေ့တာတွေနောက်အမျိုးသမီးတွေကိုလိမ်လိုင်းဆိုင်ရာစော်ကားနှောက်ယှက်တာတွေကလေးငယ်တွေကိုစစ်မှုထမ်းခိုင်းစေတဲ့အချက်တွေကဆူဒန်နိုင်ငံရဲ့အခြေအနေထက်မစိုးရိမ်တော့မှကျွန်တော်တို့အဲ့လောက်အခြေအနေကြီးဖြစ်နေတာကျွန်တော်ရှိရတယ်။အခုအချိန်မှာဆိုလို့ရှိရင်ဒီ Mr. Quartana လည်းလာပြီးတော့ဒီမှာလေ့လာစုံစမ်းပြီးတော့ဒီ commission ကိစ္စကိုသူအနေနဲ့စုံစမ်းဖို့အတွက်လှုပ်ဆောင်နေရရှိတယ်။အဲ့တော့ဒီလိုမျိုးအချက်လက်တွေတောင်းဆိုနေရုံနဲ့မကပဲနဲ့ဒီအချက်လက်တွေကိုတကယ်ကျူးလွန်နေဆိုရင်အချက်သက်တွေအထောက်အထားတွေကြားဖို့အတွက်ကကျွန်တော်တို့မှာနှစ်ပေါင်းဒီ10နှစ်ပေါင်းများစွာကျွန်တော်တို့စုဆောင်ထားတဲ့အချက်လက်တွေကသက်တွေကြားနေပါလေ။အဲ့တော့ဒီလိုမျိုးဖြစ်ဖို့အတွက်ကမဖြစ်မနေကျွန်တော်တို့လှုပ်ဆောင်ဖို့လိုအပ်တဲ့အရာတစ်ခုလို့ကျွန်တော်ပြောချင်ပါတယ်။
ဒါပေမဲ့ဒီကိစ္စဟာနောက်ဆုံးအေးအေးယူမှုအဆင့်ထိရောက်လာဖို့တော့အချိန်အတော်ယူရအောင်မှဖြစ်ပြီးလူညွန်ရေးကောင်စီအများအားအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ထောက်ခံမှုလည်းလိုအပ်တယ်လို့အာရှလူ့ခွင့်ရေးကော်မရှင်ကဦးမင်းလင်ဦးကဆိုပါတယ်
။ဒီကိစ္စကတော့နောက်ဆုံးအမြင့်ဆုံးအေးအေးယူနိုင်မှုအဆင့်ထိဖြစ်လာနိုင်မှုဆိုတာတော့မှအနည်းဆုံး9နှစ်လောက်ကြာအောင်မဲ့အချိန်မျိုးဖြစ်တယ်။နောက်ပြီးတော့တခါနိုင်ငံတကာနေပြီးတော့ဒီကိစ္စကိုထောက်ခံဖို့ဆိုတာလည်းကျွန်တော်ရုရှားရဲ့တရုတ်ရဲ့ကပူပေါင်းပါဝင်ပြီးတော့ထောက်ခံမှသာဒီကိစ္စဖြစ်ဦးမှာဖြစ်တယ်အဲ့တော့ဟိုကျွန်တော်တို့အမေရိကန်ပါလာတဲ့အတွက်တော့ကျွန်တော်တို့ကအားရှိတာတော့မှန်တယ်သို့တော်လည်းပဲဖြစ်နေတဲ့အခြေအနေကအစိုးရပြောသလိုမျိုးတရုတ်နဲ့ရုရှားနှစ်ခုခံနေသေးတဲ့အတွက်ဒီအပေါ်မှာကျွန်တော်တို့အချိန်အနည်းငယ်စောင့်ကြည့်ရအောင်မှာဖြစ်တယ်အလွန်ဆုံးဖြစ်လာနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာကျူးလွန်ခဲ့တဲ့စီအနာရှင်ကြီးအတွက်နောက်ဆုံးဒီကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်မှာခုံရုံးဖွဲ့စစ်ဆေးစီရင်ဖို့ဖြစ်လာနိုင်တဲ့အထိလောက်ပဲရောက်ဦးမယ်လို့ကျွန်တော်တို့ကမျှော်လင့်တယ်။ဒါတောင်မှကျွန်တော်တို့အနည်းဆုံး9နှစ်နဲ့10နှစ်လောက်ကြာဦးမယ်လို့ခန့်မှန်းတယ
်။အခုအမေရိကန်အထက်လွှတ်တော်အမ32ယောက်ပေးပို့ခဲ့တဲ့စာထဲမှာတော့မြန်မာနိုင်ငံကိုဒဏ်ခတ်ပိတ်ဆို့ဖိအားပေးမှုတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုထောက်ခံလိုက်တာဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်အမေရိကန်ကအခိုင်အမာစိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုစစ်ဆိုးရတိအောင်ထင်းထင်းရှားရှားပြတ်တရရောက်လိမ့်မယ်လို့ဖော်ပြထားပါတယ်ခင်ဗျာ။